ရိုဟင်ဂျာတွေထာနေပြန်ရေးလုပ်ငန်းစဉ်မှာစင်ကာပူနိုင်ငံအနေနဲ့ရောအရှေ့တောင်အာရှနိုင်ငံများအပြင်အာဆီယံအနေနဲ့ပါပံ့ပိုးဆောင်ရွက်နိုင်တဲ့နည်းလမ်းတွေကိုဒီကနေ့စင်ကာပူနိုင်ငံရဲ့ဝန်ကြီးနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ညီပြီးတော့မှဆွေးနွေးကြပါတယ်။ဒင်းရီစက်ထွက်ပြရသူတွေထာနေပြန်ရေးမှာရေကင်းလုံခြုံမှုရှိရှိလူကုန်တိုက်ခါနဲ့အညီဆန္ဒအလျောက်ဖြစ်ဖို့ကအရေးကြီးဆုံးဖြစ်တယ်ဆိုတာကိုစင်ကာပူနိုင်ငံရဲ့ဝန်ကြီးနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့ဒီကနေ့သဘောတူကြတယ်လို့စင်ကာပူနိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပါတယ်။ဒီကနေ့မြေပြည်တော်ကဆွေးနွေးမှုအတွင်းမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကရခိုင်ပြည်နယ်တွင်အခြေအနေတွေကိုရှင်းပြခဲ့တာအပြင်မှာလူ့ခွင့်ရေးချိုးဖောက်မှုဆွတ်ဆဲချက်တွေကိုစုံစမ်းစစ်ဆေးမဲ့ရခိုင်အရေးစုံစမ်းရေးကော်မရှင်ရဲ့ဆောင်ရွက်ချက်တွေကိုလည်းရှင်းပြခဲ့ပါတယ်။ရိုဟင်ဂျာတွေထာနေပြန်ရေးလုပ်ငန်းစဉ်အပေါ်အာဆီယံဘက်ကဘယ်လိုကူညီပေးနိုင်မလဲဆိုတာကိုလည်းနှစ်ဖက်တို့ဆွေးနွေးပါတယ်။ပြီးခဲ့တဲ့နှစ်ကရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကနေထွက်ပြေးကြတဲ့တိမ့်နယ်ချီတဲ့ရိုဟင်ဂျာတွေကဒင်းရီစ်နိုင်ငံမှာခိုးလုံနေကြတာဖြစ်ပါတယ်။ဒီဘက်ကလူပေါင်း 2,000 ကျော်တို့ပထမအတုံနေနဲ့အခုနိုဝင်ဘာလ 15 ရက်နေ့မှာထာနေပြန်ရေးလုပ်ငန်းစဉ်ကိုစကြမှာဖြစ်ပါတယ်။မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံပေမဲ့မြန်မာဘက်ကထွက်ပြေးရသူအလုံးကိုလက်ခံမယ်လို့ကတိပြုထားပါတယ်ရှင်။